ပြည်ပြည်ဆိုင်ရာလူမျိုးချင်းနာဝင်ဖွဲ့ Amnesty International ကမြန်မာနိုင်ငံရဲ့အစိုးရအသစ်အနေနဲ့လူခွင့်ရပြုရင်ကြောင်းလဲမှုများကိုဦးစားပေးလှုပ်ဆောင်ပြီးစစ်တရေချိုးဖောက်မှုတွေကိုဟန့်တားဖို့တောင်းဆိုရတဲ့ညင်ညာချက်ကိုနိုဝင်ဘာလ24ရက်နေ့ရက်စွဲထုတ်ပြန်ကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာလောလောလတ်လတ်ရွေးကောက်တင်မြှောက်ခံထားတဲ့ NLD အစိုးရအသစ်အနေနဲ့ပထမတက်တန်အတွင်းပြုပြင်ကြောင်းလဲမှုတွေလှုပ်ဆောင်နိုင်ခဲ့ခြင်းမရှိတဲ့အတွက်အခုချိန်မှာလူခွင့်ရေးဆိုင်ရာပြုပြင်ကြောင်းလဲမှုတွေကိုဦးစားပေးလို့ဆောင်တင်ကြောင်းရှင်းပြချက်မှာတိုက်တွန်းထားပါတယ်။ AI ကထုတ်ပြန်တဲ့အချက်စတစ်ချက်ပါဝင်တဲ့လူခွင့်ရေးအစီအစဉ်မှာလွတ်တော်ကိုယ်စားလှယ်တွေအားလုံးအနေနဲ့လည်းလူတိုင်းလူခွင့်ရေးကိုလေးစားမြင့်တင်မှုဂတိကူပြုကြဖို့တိုက်တွန်းထားပါတယ်။စစ်မှတ်ဖြစ်ပေါ်တဲ့ဒေတာအချို့ပါဝင်လူနည်းစုတိုင်းရင်းသားဒေတာတော်တော်များများမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဘဲဒီကိမီနယ်အတွင်းလူတစ်သန်းခွဲတော့မဲပေးခွင့်မရှိခဲ့ကြောင်းလည်းရှင်းပြချက်မှာဖော်ပြပါရှိပါတယ်။အစိုးရအနေနဲ့ပြည်နေတဲ့ဥပဒေတွေကိုပြုရင်ပြောင်းလဲဖို့စစ်တပ်ဘက်ကလည်းတာဝန်ယူမှုတာဝန်ခံမှုရှိဖို့အပါအဝင်လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အခြေအနေတွေဖြစ်နေတာကိုလည်းစင်ညာချက်ထဲမှာထောက်ပြထားပါတယ်။ AI ရဲ့ Asia Pacific ဆိုင်ရာညွှန်ကြားမှုယာမီနီမစ်ရှာကတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဟာပထမသက်တမ်းမှာလူခွင့်ရေးခြေတွေကိုတိုးတက်အောင်လုပ်ဖို့ဆန္ဒနယ်ပါခဲ့ပြီးအခုချိန်မှာပြည်သူပေးလိုက်တဲ့အာဏာသစ်ကိုတုံးပြီးလူခွင့်ရေးကိုအလေးပေးတဲ့အရေးကြီးတဲ့ပြည်ရင်ပြောင်းလဲမှုတွေလုပ်ဖို့အချိန်ကောင်းပဲလို့တိုက်တွန်းပြောဆိုတာကိုလည်းညီညာချက်မှာဖော်ပြထားပါတယ်။